Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းစုံမီတာ32 40နဲ့49လို့ကနေဖမ်းယူနှဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မှုပါရှင်။ပြည်ဝင်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내နှစ်ခုနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းနှစ်ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးကိုရှောက်ထားခဲ့ကြပါတယ်။သမ္မတထရမ့်ဗြိတိန်ကိုသွားတဲ့အခါမှာဒီလွှတ်တော်မှာမိန့်ခွန်းပြောမှာကိုအပြင်းထန်ကန့်ကွက်တယ်လို့ဗြိတိန်နိုင်ငံရဲ့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်တဲ့တွင်တွေကိုကိုယ်စော်ဝင်းထိုင်နဲ့အကြေညာပေးပါမယ်ရှင
်အခုမနက်ခင်းနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြန့်ချက်တွေထဲမှာတော့တောင်တရုတ်ပင်လယ်ရေအမေရိကန်ကစီရေးရမဟုတ်သေးပဲတန်တမန်ရေးနဲ့ဖြစ်ရှင်းမယ်ဆိုတဲ့အပေါ်တရုတ်အစိုးရကကြိုးဆိုလိုက်ပါတယ်တခါရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့တော
့ mass gang rapes killings including of babies and young childrenbrutal beatings disappeared
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောခွင့်ရအမျိုးသမီးရဗီနာရှမ်ဒါဆန်နီကရိုဟင်ဂျာတွေလူခွင့်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့သတင်းတောက်တွေကိုပြောပြခဲ့တာကိုလည်းနားဆင်ကြရမှာပါထိုင်းနိုင်ငံတွင်ကတစ်နှစ်နီးပါးလှုပ်အားကမရတဲ့မြန်မာလူ့သမား30နီးပါးရော်ကြေးငွေပြန်ရအောင်ဘလို့ကြိုးပမ်းခဲ့ကြတယ်လဲဆိုတာနဲ့အတူစက်မရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုင်းတို့ကကြီးညာပါမယ်ရှင်
မွတ်စလင်နိုင်ငံခုနှစ်ခုကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내နှစ်ခုနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းနှစ်ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးမှာရှောက်ထားခဲ့ကြပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ John Kerry နဲ့ Madeleine Albright တို့အပါအဝင်ဩဇာညောင်းတဲ့ Democrat တွေကသမ္မတရဲ့အမိန့်ဟာအသေးအချာစဉ်းစားလုပ်ခဲ့တာမဟုတ်ဘူးလက်တွေ့ကျင့်သုံးတဲ့နေရာမှာအားနည်းချက်တွေများတယ်ရှင်းလင်းမှုမရှိဘူးလို့ထောက်ပြပြီးတော့သမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ကိုဆက်ပြီးတော့တားဆီးထားပေးဖို့အတွက် American အနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးကိုသဘောထားထင်မြင်ချက်ပေးပို့ခဲ့ကြပါတယ်သမ္မတထရမ့်ရဲ့အမိန့်ဟာအမေရိကန်ကိုပို့ပြီးတော့လုံခြုံစေမယ့်အစားနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့သူတို့အနေနဲ့မြင်ကြောင်းအကြောင်းပြချက်ပေးခဲ့ပါတယ်။ Apple, Facebook, Google, Microsoft နဲ့ Twitter အပါအဝင်ဤပညာကုမ္ပဏီပေါင်း68ခုကလည်းသမ္မတရဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကြောင့်သူတို့ရဲ့လုပ်ငန်းတွေကိုတိတိတတ်တာထိခိုက်တယ်လို့ဆိုပြီးတော့ယာယီဖယ်ရှားထားတဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်မသွင်းဖို့အတွက်အမေရိကန်အနောက်ဖက်ချမ်းအယူခံတရားရုံးကိုလက်မှတ်ရေးထိုးအယူခံပေးပို့ခဲ့ပါတယ်။American Day ကိုအကြမ်းဖက်သမားတွေဝင်မလာအောင်လို့ဆိုပြီးတော့သမ္မတကပြည်ဝင်ခွင့်ယာယီတားမြစ်ချက်ကန့်သတ်မိန့်ကိုပြီးခဲ့တဲ့လကုန်ပိုင်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့အမိန့်ကို Washington ပြည်နယ်တရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်တုန်းကယာယီတားဆီးခဲ့ပါတယ်။သမ္မတရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမ္မတ Trump အစိုးရရဲ့တောင်းဆိုချက်ကိုအယူခံတရားရုံးကတနင်္ဂနွေနေ့ကပယ်ချပါတယ်။သမ္မတရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတော့မင်နီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာတရားစွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ပြည်နယ်တခါဥပဒေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်။ဒီအမှုနဲ့ပတ်သက်လို့တက်ဆိုင်နေတဲ့သူတွေအနေနဲ့သူတို့ရဲ့ထင်မြင်ချက်တွေကိုအနောက်ဖက်ချမ်းအယူခံတရားရုံးစီကိုတနင်္လာနေ့နောက်ဆုံးထားပြီးတော့ပေးပို့ရမှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့စစ်တပ်ကိုအပြေးအဝါထောက်ပံ့ပေးသောမှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်တမ်ပါမြို့မက်ဒီလ်လေတာအခြေစပ်စခန်းမှာရှိတဲ့ Sandcom လို့ခေါ်တဲ့ American စစ်တပ်ဗဟိုကူကဲဌာနချုပ်ကိုတလင်းနယ်တွေကတွားရောက်လက်ပတ်ဆင်ပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားလိုက်ပါတယ
် The men and women of the United States military provide the strength to bring peace to our troubled
တိုင်းပြည်အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်တွေမှာပြည်တွင်းညီညွတ်မှုရရှိရေးအတွက်အမေရိကန်တပ်ဖွဲ့ဝင်အမျိုးသားအမျိုးသမီးတွေကစွန့်ဆောင်ပေးခဲ့ကြကြောင်းစစ်တပ်ရဲ့အနောက်မှာသူ့အနေနဲ့မရပ်တည်ပြီးထောက်ပံ့ပေးသွားမှာဖြစ်ကြောင်းကျွန်တို့ဟာတိုင်းပြည်ကိုချစ်ကြသူတွေကျွန်တို့ရဲ့ပြည်သူတွေအပေါ်မှာသစ္စာရှိကြသူတွေဖြစ်ကြောင်းကျွန်တို့အနေနဲ့နိုင်ငံတော်အလံကိုလည်းလေးစားကြောင်းကျွန်တို့ရဲ့ရိုးရာဓလေ့ထုံတမ်းကိုချီးကျူးဂုဏ်ပြုသလိုကြဆုံးသွားကြတဲ့သူရဲကောင်းတွေကိုလေးစားဂုဏ်ပြုကြောင်းခမည်းတော်အလုံးဟာကျွန်တို့ရဲ့သူရဲကောင်းတွေဖြစ်ကြောင်းစစ်တီတွေကိုသမ္မတထရန့်ကပြောကြားခဲ့ပါတယ်တပ်ဖွဲ့ဝင်တွေအနေနဲ့ဒူနေလေစားစားပြီးတဲ့နောက်ပြောကြားတဲ့မင်းကွန်းအတွင်းနေတော့မှာမိတ်တပ်ဖွဲ့ကိုသူ့အနေနဲ့အလေးနဲ့ထောက်ခံကြအောင်သမ္မတက ပြောပါတယ်ဒါပေမဲ့ NATO အဖွဲ့ဝင်တိုင်းပြည်ဒီဒီကသူတို့ထည့်ဝင်ရမယ့်ဗန္ဒာငွေကိုအပြည့်အဝထည့်သွင်းကြဖို့လိုအပ်ကြောင်းလည်းပြောပါတယ်ဒါပြင် IS Islamic စစ်သွေးကြောအဖွဲ့အကြောင်းလည်းသမ္မတထရန့်ကထည့်သွင်းပြောကြားသွားတာမှာအဲ့ဒီအဖွဲ့ဟာတကဘာလုံးအတိုင်းအတာနဲ့လူတွေအစုလိုက်ပြောင်းလဲတပ်ဖြတ်တဲ့စစ်ပွဲကိုဆင်နွှဲနေတဲ့အဖွဲ့ဖြစ်တယ်လို့ပြောပါတယ်ဒီခေတ်စဉ်အတွင်းစံကွန်တာဝန်ရှိသူတွေကသမ္မတထရန့်ကိုသူတို့လုပ်ငန်းစဉ်တွေအကြောင်းရှင်းလင်းတင်ပြကြမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့အခုသတင်းတစ်ပတ်လုံးနေ့စဉ်သတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်မရှိဘူးလို့ပြောကြားလိုက်ပါတယ်နိုင်ငံကြားရေးဌာနအနေနဲ့မီဒီယာတွေရဲ့မေးမြန်းမှုတွေကိုဆက်ပြီးတော့တုံ့ပြန်ဖြေကြားသွားမှာဖြစ်ပေမဲ့ February 6ရက်နေ့ကနေပြီးတော့10ရက်နေ့အထိပုံမှန်နေ့စဉ်သတင်းစာရှင်းလင်းပွဲကိုလုပ်မှာမဟုတ်ဘူးလို့နိုင်ငံကြားရေးဌာနရာရင်ပြောခွင့်ရ Mark Donner က VOA ကိုပြောပါတယ်နေ့စဉ်သတင်းစာရှင်းလင်းပွဲတွေအမြန်ဆုံးပြန်လုပ်နိုင်ဖို့အတွက်ကိုလည်းတာဝန်ရှိသူတွေကစူးစမ်းနေတယ်လို့သူကပြောပါတယ်အခုလိုမျိုးနိုင်ငံကြားရေးဌာနကပုံမှန်သတင်းစာရှင်းလင်းပွဲတွေကိုရက်ရှည်ဖြတ်တာဟာအရင်ကအစိုးရတွေလက်ထက်မှာတခါမှမဖြစ်ခဲ့ဘူးပါဘူး American နိုင်ငံကြားရေးဌာနမှနောက်ဆုံးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကတော့သမ္မတထရန့်တရားဝင်သမ္မတယာဒူမယူခင်တရားဖြစ်တဲ့ January 19ရက်နေ့တုန်းကအိုဘားမားအစိုးရရဲ့နိုင်ငံကြားရေးဌာနပြောခွင့်ရ John Kirby နောက်ဆုံးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်ရှင်
။ American သမ္မတ Donald Trump အခုနှစ်နောက်ပိုင်းဗြိတိန်ကိုတရားဝင်အလဲပတ်လာရောက်တဲ့အခါလွှတ်တော်မှာစကားပြောခွင့်ပေးမယ့်ကိစ္စကိုသူ့အနေနဲ့အပြင်းထန်ဆန့်ကျင်ကန့်ကွက်ကြောင်းဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။လွှတ်တော်မှာစကားပြောကြားခွင့်ဟာအလိုအလျောက်ရရှိနိုင်တဲ့အခွင့်အရေးမျိုးမဟုတ်ပဲအဲ့ဒီအခွင့်အရေးရနိုင်အောင်စ조사လှုပ်ဆောင်ရတဲ့အခွင့်အရေးဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌဂျွန်ဘာကိုကတင်းလန်နေမှာပြောပါတယ်တမရထရန့်ကမွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့တမရရဲ့အမိန့်ကြေညာချက်မထုတ်ပြန်ခင်ကလည်းလွတ်တော်မှာစကားပြောကြဖို့ဖိတ်ကြားချက်ကိုသူဆန့်ကျင်မှာဖြစ်ကြောင်းပြည်ဝင်ခွင့်အရာကြီးပိတ်ပင်မှုထုတ်ပြန်ပြီးတဲ့နောက်မှာတော့ဒီဖိတ်ကြားချက်ကိုပို့ပြီးတော့ဆန့်ကျင်လို့စိတ်ပြင်းပြလာကြောင်းဂျွန်ဘာကိုကပြောပါတယ်ပြည်ထောင်အမေရိကန်နိုင်ငံဆက်ဆံရေးကိုသူ့အနေနဲ့တံပိုးထားပေမဲ့လည်းလူမျိုးရေးခွဲခြားဆက်ဆံခြင်း၊ကြားမခွဲခြားဆက်ဆံခြင်းတွေကိုဆန့်ကျင်မှုနဲ့တရားဥပဒေရှင်းမောက်မှာအားလုံးတန်းတူညီမျှစွာတည်ရှိမှုနဲ့လွတ်လပ်တဲ့တရားစီရင်ရေးစနစ်တည်ရှိမှုစတဲ့ကိစ္စရပ်တွေဟာအလွန်အရေးပါကြောင်းလဲဂျွန်ဘာကိုကပြောပါတယ်ပြည်ထောင်လွှတ်တော်မှာစကားပြောခွင့်ရရေးအတွက်တခြားအရေးပါတဲ့ပုဂ္ဂိုလ်တွေရဲ့ထောက်ခံမှုရရှိဖို့လိုအပ်တယ်လို့ House of Commons လို့ခေါ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌကလည်းသဘောတူလက်ခံပေးရမှာဖြစ်ပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အခု February 28ရက်နေ့မှာကျင်းပဖို့ရထားတဲ့27ရာစုပင်လုံငင်းချမ်းရေးဒုတိယအကြိမ်ကြီးလာခံကြရင်တက်ရောက်ဆွေးနွေးကြသူအလို့အနေနဲ့အပြုသဘောဆောင်စိတ်ဓာတ်နဲ့ဆွေးနွေးစီလိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။သူအနေနဲ့ NLD ပါတီအတွက်လုံနေခြင်းမဟုတ်သလိုအစိုးရအတွက်လုံနေတာလည်းမဟုတ်ပဲဖြီတောင်စုကြီးပေါ်ထွန်းလာဖို့လုံနေတာဖြစ်တယ်လို့တင်းနှလာနေကကျင်းပခဲ့တဲ့ဖြီတောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာတော်အောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။28ရက်နေ့မှာကျင်းပဖို့ရထားတဲ့ပင်လုံငင်းချမ်းရေးဒုတိယညီလာခံကြရင်တနိုင်ငံလုံးအပြည့်ရရေး NCA စာချုပ်မှာလက်မှတ်မထိုးထားတဲ့အဖွဲ့တွေတော့ပါဝင်နိုင်မှာမဟုတ်ပါဘူး။ညီလာခံတွဲရောက်ခွင့်မရတဲ့အဖွဲ့တွေကို NCA စာချုပ်မှာလက်မှတ်ထိုးနိုင်ရေးအတွက်ညှိနှိုင်းဆွေးနွေးဖို့နဲ့လက်မှတ်ရေးထိုးပြီးသွားရင်တော့6လတစ်ကြိမ်ကျင်းပမယ့်ညီလာခံမှာပါဝင်နိုင်ဖို့အတွက်ကိုလည်းတင်းနှင်းလာနေတော့ကနေပြည်တော်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်ရှင်
။လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူငုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာပါတွေ့ရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လွန်စွာဆွေးနွေးမကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့လွန်စွာဆွေးနွေးမကင်းဖြစ်တဲ့အကြောင်းကိုအစဉ်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အသိပေးခဲ့တဲ့အကြောင်းနိုင်ငံရေးဌာနအရှိအရှာရေးရာပြောခွင့်ရအမျိုးသမီးကတ်တီနာအာရမ်စ်ကတနင်္လာနေ့မှာပြောပါတယ်အော်တိုဘာလာအစောပိုင်းတုန်းကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေတိုက်ခတ်ခံရပြီးမြန်မာပြည်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးအခုလိုအစီရင်ခံစာထုတ်ပြန်ခဲ့တာပါဒီတော်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တို့မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားနိုင်ငံကနေစာနာရေးခံတဲ့ဆေးဝါးအကူအညီတွေတည်ဆောင်လာတဲ့ food fraud dealer for Myanmar လို့အမည်ပေးထားတဲ့တင်မော့ဟာမူလကရန်ကုန်စစ်ကမ်းကိုအခုလ၈ရက်နေ့မှာဆက်ရောက်ဖို့ရှိပေမဲ့လည်းရာသီဥတုဆိုးဝါးမှုကြောင့်စီစဉ်ထားရတဲ့တရက်နောက်ကျပြီးဖေဖော်ဝါရီလ၉ရက်နေ့မှာအစောဆုံးရောက်နိုင်မယ်လို့လူသားချင်းစာနာတဲ့အထောက်အကူပေးရေးအစီအစဉ်ကိုဥဆောင်သူတွေကပြောပါတယ်
မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေကခလင်းငယ်တွေဆက်လက်ရှင်သန်နိုင်ရေးအတွက်ကိုအရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အမေရိကန်ဒေါ်လာ42တန်းရန်ပုံငွေလိုအပ်တယ်လို့ကုလသမဂ္ဂခလေးသူငယ်များကုညီဆောင်ရှောက်ရေးအဖွဲ့ UNICEF ကကမ္ဘာအလူရှင်တွေကိုပန်ကြားလိုက်ပါတယ်2019ခုနှစ်အတွင်းခလေးငယ်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်နေကြောင်းတင်ပြတဲ့အစီရင်ခံစာထဲမှာမြန်မာနဲ့မြောက်ကိုရီးယားနိုင်ငံကခလေးတွေရဲ့အခြေအနေကိုအသာပေဖော်ပြထားပါတယ်မြန်မာနိုင်ငံကပြည်နယ်3ခုမှာကာလကြာရှည်ဖြစ်နေတဲ့ပဋိပက္ခတွေကအိုအိမ်ပြေထွက်ပြေးနေရသူ2,200ထက်မနည်းရဲ့အခြေအနေတွေကိုပို့ပြီးတော့စိုးစီတယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာခလေးငယ်တွေဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ထောက်ပြပါတယ်။ရခိုင်ပြည်နယ်ထဲမှာဆိုရင်တော့အထူးသဖြင့်ရိုဟင်ဂျာခလေးတွေအတွက်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဘာသာရေးနဲ့လူမျိုးရေးခွဲခြားမှု၊အမျက်ထုတ်မှု၊အလွန်အမင်းဆင်းရဲမွဲတင်မှု၊တဘာဝဘေးဒဏ်၊နိုင်ငံမဲ့ပြဿနာ၊လူကုန်ကူးမှုပြဿနာနဲ့ထောက်ပံ့ကူညီမှုတွေမရနိုင်တဲ့အခြေအနေတွေကပဋိပက္ခတွေကိုရေးစေရှည်တဲ့အကြောင်းတရားတွေဖြစ်တယ်လို့ UNICEF ကပြောထားပါတယ်။မြန်မာနိုင်ငံတည်းမှာအခြေအနေအဆိုးဆုံးဖြစ်နေတဲ့ခလေးငယ်ပေါင်း 32,000 လောက်အတွက်ရန်ပုံငွေအလှူထည့်ကြဖို့အတွက် UNICEF ကပန်ကြားတာပါ။2019ခုနှစ်အတွက်အကူအညီတွေရမယ်ဆိုရင်တော့ဆူဆူဝဝအာဟာရချို့တက်နေတဲ့ခလေးတွေအတွက်ကူညီကူသမှုတွေပေးနိုင်မယ့်အပြင်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးတွေကိုလည်းကူညီဆောင်ရှောက်ပေးနိုင်မယ်လို့ဆိုပါတယ်ရှင
်။ဖေဖော်ဝါရီလ9ရက် VO ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်းတို့ကြီးညာပေးခဲ့တာပါ။အခုမနေ့နားဆင်ရမယ့်သတင်းလွှာတွေရဲ့အရင်ဆုံးတောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးနဲ့စပါမယ်ရှင်။ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်တို့ဘက်ကကျွန်းထုတွေဖန်တီးပြီးသူတို့ပိုင်နဲ့ဖြစ်ကြောင်းအတင့်ရဲရဲလှုပ်နေတာကိုအမေရိကန်ကစီးရဲနီးနဲ့တုံ့ပြန်စရာမလိုသေးတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောခဲ့တာကိုတရုတ်နိုင်ငံကကြိုဆိုခဲ့ပါတယ်။ဝန်ကြီး Mattis ကတန်တပန်နီးတွေနဲ့ဖြည့်ရှင်းဖို့ပြောတာဟာအပြုသဘောဆောင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကတနင်္လာနေ့မှာသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါနိုင်ငံတွေကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေကရေပြင်ပိုက်နက်တွေနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝန်ကြီးတရဲ့သဘောထားနဲ့တရုတ်တို့ရဲ့တုံ့ပြန်ချက်အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင
်မြောက်ကိုရီးယားနျူကလ িয়ার အန္တရာယ်နဲ့တောင်တရုတ်ပင်လယ်တွေကရေပြင်ပိုက်နက်အငင်းပွားနေတဲ့နေရာမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးစီးရဲအင်အားတည်ဆောက်နေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ကသူ့ရဲ့ပထမဆုံးနိုင်ငံသားခီးစဉ်အဖြစ်နဲ့တောင်ကိုရီးယားနဲ့ဂျပန်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့တာပါဒေတာရင်းပေါ်ထားရှိတဲ့အမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာကတိတွေအတိုင်းဆက်လက်ရပ်တည်သွားမယ်ဖြစ်တဲ့ဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကနှစ်နိုင်ငံစလုံးမှာထပ်ပြီးတော့အာမခံကတိပြုခဲ့ပါတယ်ဂျပန်နိုင်ငံမှာဂျပန်ကာကွယ်ရေးဝန်ကြီးတိုမိုမီအီနာဒါနဲ့February 4ရက်နေ့ကတွေ့ဆုံခဲ့ပြီးတောင်တရုတ်ပင်လယ်တွေကတရုတ်တို့ရဲ့လောက်ရက်အတွက်စိတ်ရင်းနီးနဲ့တုံ့ပြန်စရာမလိုလောက်သေးဘူးလို့အခုလိုပြောကြားခဲ့ပါတယ
်။ So at this time we do not see any need for dramatic military moves at all.
လောလောဆယ်အချိန်မှာတော့စီးရဲအရချက်ချင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်တို့လုံးဝမမြင်သေးပါဘူး။တန်တမန်ရေးနီးလန်းနေအားလုံးကိုအစွမ်းကုန်တုံးပြီးတော့ပြဿနာကိုတည်တည်ချာချာဖြေရှင်းဖို့ကြိုးစားရမှာပါ။နီလန်မျိုးစုံလမ်းဖွင့်ပြီးဆွေးနွေးမှုတွေဆက်လုပ်သွားပါမယ်
။ပိုင်နဲ့အငင်းပွားနေတဲ့ရေပြင်ထဲမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးတော့သူတို့ပိုင်နဲ့ဖြစ်ကြောင်းအတင့်ရဲစွာလှုပ်ပြနေတာကြောင့်အဲ့ဒီကျွန်းတူတွေစီကိုတရုတ်တို့မတော်နိုင်အောင်လို့ရေချောင်းပိတ်ဆို့မှုတွေလုပ်တဲ့နယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကသူ့ကိုယာရုခန့်တဲ့မသိလွှတ်တော်ကြားနာပွဲတုန်းကပြောခဲ့တာပါ။ Trump အစိုးရကလည်းမဟာဗျူဟာကျတဲ့နိုင်ငံတကာရေပိုင်နဲ့ကိုစည်ရင်းဤသုံးပြီးကာကွယ်သွားရမယ်ဆိုတာမျိုးပြောကြားထားချိန်မှာကာကွယ်ရေးဝန်ကြီးသစ် Mattis ကတန်တမန်ရေးနီးနဲ့ရှေ့တန်းတင်ဖြည့်ရှင်းဖို့ပြောခဲ့တာကိုတရုတ်တို့ဘက်ကကြိုဆိုပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရလျူကန်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
။我相信这点信息就是说应该还是致力于通过外交的方式通过
အမေရိကန်ကာကွယ်ရေးဝန်ကြီးကတန်တမာရေးနီလန်းနဲ့တုံးပြီးအငင်းပွားမှုတွေကိုညှိနှိုင်းဖြည့်ရှင်းဖို့ပြောကြားခဲ့တာဟာအပြုသဘောလို့မှတ်ယူပါရတယ်။တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်ပြင်ထိစပ်နေတဲ့နိုင်ငံတွေရဲ့စူးစမ်းအထောက်အမှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်ကိစ္စကပုံမှန်ပြန်ဖြစ်နေပါပြီ။ပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတွေအကြားဆွေးနွေးတိုင်ပင်ပြီးခြားနားတဲ့အမြင်တွေကိုပိုဆိုးမတော့အောင်လုပ်နိုင်ခဲ့ပါပြီ။ဒေတာတွေမှာဆက်လက်ငြိမ်းချမ်းရေးလုံခြုံတည်ငြိမ်နေအောင်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပေါင်းပြီးစူးစမ်းဆောင်ရွက်နေပါတယ်။
ngari pomya bi shin ne ne tabawa dangwe jaw re shi de ye pye ne namait twe go malaysia vietnam philippines brunei ne taiwan no ga le pai sai ne lo a nyin bwa ni ja bi me tayauk ga ro a ri ye pye ne namait a mya su go thuro pai ne lo a khai a ma pyo yong ne ma ka a ri niya re ma jwun du re phan di ni da ba အခုလိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံဂုဏ်သူဆောင်ပါမောက်ခကောက်တေယာကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်။ The affirmation that he gave in Tokyo one should be reassuring, in other words, keeping stability in the region on the South China Sea and stressing
တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တန်တမာရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့တိုကျိုမှာသူအလေးထားပြောခဲ့တာကဒေသရင်းတည်ငြိမ်မှုပြတ်ပြားမသွားအောင်တန်တမာရေးနဲ့လုပ်တည်နေဆိုတာကိုပြသခဲ့တာဖြစ်ပါတယ်။ဒေတာရင်းကျေပြန့်တဲ့တခြားကိစ္စတွေနဲ့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်အစိုးရကြားမှာခက်ခက်ခဲခဲအပေးအယူလုပ်ဆရာတွေရှိပါတယ်။ဒါပေမဲ့တန်တမာရေးနည်းလမ်းတွေဖွင့်ထားတဲ့ဆိုတာကိုအသိပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံဂုဏ်သူဆောင်ပါမောက်ခကောက်တေယာပြောခဲ့တာဖြစ်ပါတယ်။တရုတ်နဲ့ဂျပန်ကြားအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ကကျွန်းစုတွေနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဂျပန်တို့ဘက်ကရက်တီခဲ့ပါတယ်။ဂျပန်ဘက်ကဆန်ကားကူလို့ခေါ်ပြီးတော့တရုတ်တို့ဘက်ကဒိုင်အိုယူလို့ခေါ်နေတဲ့လူသူမနေတဲ့ကျွန်းစုတွေအပေါ်ဂျပန်တို့ကထိန်းချုပ်ထားတာကိုအမေရိကန်ကအသိအမှတ်ပြုတယ်လို့ကာကွယ်ရေးဝန်ကြီး James Mattis ကဂျပန်ကာကွယ်ရေးဝန်ကြီးနဲ့တိုကျိုမြို့တော်မှာတွေ့ဆုံစဉ်ကပြောခဲ့တာပါအမေရိကန်နဲ့ဂျပန်နိုင်ငံတို့ကြားကာကွယ်ရေးသဘောကျညီချက်တွေထဲမှာအဲ့ဒီကျွန်းစုတွေလည်းအကျုံးဝင်တယ်လို့ကာကွယ်ရေးဝန်ကြီး Mattis ကပြောပါတယ်တရုတ်တို့ကတော့သူတို့အစဉ်အဆက်ပိုင်လာတဲ့ကျွန်းတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကမှားယွင်းပြောနေတာတွေကိုရပ်ပါလို့တိုက်တွန်းတုံ့ပြန်ခဲ့ပါတယ်။အချက်အချာပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်ဘက်ကပို့ပြီးတော့ရှုပ်ထွေးအောင်မလုပ်ဖို့နဲ့ဒေတာရင်းမတိမငြိမ်ဖြစ်စေမဲ့ကိစ္စတွေကိုအမေရိကန်အနေနဲ့ရှောင်ရှားဖို့တရုတ်ဘက်ကပြောကြားခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်မသွားခင်တောင်ကိုရီးယားနိုင်ငံကိုသွားခဲ့စဉ်ကလည်းအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး THAAD-17 ကိုတောင်ကိုရီးယားမှာထားနိုင်ရေးကိစ္စရှေ့ဆက်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ထပ်ပြီးတော့သဘောတူညီခဲ့ပါတယ်ရှင်
။မဆူမြမောင်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့အကြောင်း OHCHR ခေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ်ဒီကျူးလွန်ချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မကင်ဖြစ်ကြောင်းနဲ့တိတိကျကျစုံစမ်းဖော်ထုတ်ဖို့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး OHCHR ကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြောင်းဆုံးကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နေတယ်လို့ဖော်ပြထားပါတယ်အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာပါတွေ့ရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လွန်စွာဆွေးနွေးမကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းဆွဆွဲချက်တွေနဲ့ပတ်သက်လို့လွန်စွာဆွေးရမကင်းဖြစ်တဲ့အကြောင်းကိုအစဉ်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အသိပေးခဲ့တဲ့အကြောင်းနိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရအမျိုးသမီးကတ်တီနာအာဒမ်စ်ကတနင်္လာနေ့မှာပြောပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလေ့လာသုံးသပ်နေဆဲရှိတဲ့အကြောင်းဒါပေမဲ့ဒီတော့တွင်မြန်မာအစိုးရအနေနဲ့ဒီတွေ့ရှိချက်တွေကိုအလေးအနက်ထားပြီးဒေသခံတွေကိုအကာအကွယ်ပေးရမှာစတဲ့တဘို့ကြိုးပမ်းအထောက်ဖို့အပြင်ဒီဆွဆွချက်တွေကိုတိတိကျကျခိုင်လုံစွာစုံစမ်းစစ်ဆေးပြီးလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒီကျူးလွန်ချိုးဖောက်မှုအကြောင်းတန်ကြားသူတွေကိုလည်းအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားပါတယ်အခုလိုပဋိပက္ခဖြစ်ပွားရာဒေတာကိုလူသားချင်းစာနာမှုအထောက်အကူနဲ့သတင်းယူကွေပြန်လည်ပေးဖို့ကိုလည်းအစိုးရကိုထပ်လောင်းတောင်းဆိုကြောင်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမျိုးသမီးတွေနဲ့ကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လူမျိုးရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့လူခွင့်ရေးစောင့်ကြည့် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့တိုက်တွန်းလိုက်ပါတယ်။အော်တိုဘားလာအစောပိုင်းတုန်းကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းနေတိုက်ခတ်ခံရမှုအပြီးမြန်မာပြည်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကခုလိုအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာလူညုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးပြုလုပ်စဉ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်း OHCHR ယုံပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆန်နီကအခုလိုပြောပါတယ
် Mass gang rapes killings including of babies and young children brutal beatings, disappearances, and other serious human rights violations.
Also, pay Adama Puchi Mudwe, Wiggins Adwe, Kling Edwe, Bawe, Ludwego, Tapia Mudwe, Yes, say Yangne Mudwe, the Adama Kosang Mudwe, the Cha Suing, we are Luke Queen, Julon, Chopa Mudwego, Yama Lungjung Dadwega, you can be named Yau Bai. Mangdoma, Nemi Shinley Losin, Julon, get a jump a days ago, a seeing Kanzama, Popia, Tavare.
The campaign named Yau Bang Budira, Mangdo de Dama Shida Muslim Ebo, a jumper Muriha, Senator Janet, J. Bambian Pinere, Sura Suzette Digo, Songzan Sisi Dwamelo, Don Sansujiga Gri Bejang, OACHA, Glotamaga, Luke Queen, Commissioner Mini, Zai El Husenga, Favorilla Tonyaniga, Pyojagabare. ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနယ်အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တော်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနယ်ရိပ်ကနေဆေးဝါးအကူအညီတွေတည်ဆောင်လာတဲ့ဖုဒ်ဖလိုဒီလာဖော်မြန်မာလို့နာမည်ပေးထားတဲ့တင်မောဟာမူလကရန်ကုန်စစ်ကမ်းကိုအခုလ၈ရက်နေ့မှာရောက်ရှိဖို့ရှိပေမဲ့လည်းရာသီဥတုဆိုဝါမှုကြောင့်စီစဉ်ထားတာတဲ့တရေနောက်ကြပြီးဖေဖော်ဝါရီလ၉ရက်နေ
ရစေ။ထိုင်းနိုင်ငံဘန်ကောက်မြို့နားကနွန်ထဘူရီခရိုင်ထဲကစားတောက်ဆိုင်တစ်ဆိုင်မှာအလုလုနေတဲ့ကရင်တိုင်းရင်သားရွှေပြောင်းလုံသမား28ဦးကိုတစ်နှစ်နီးပါးကြာအလုရှင်ကလှုပ်အားကမပေးတဲ့အတွက်ထိုင်းလုံသမားကာကွယ်ရေးစောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တာခဲ့ပါတယ်။အဲ့ဒီကနေပြီးတော့မှအလုရှင်ကရက်ပေါင်း60အတွင်းလှုပ်အားကနစ်နာကြီးပေးဖို့သဘောတူခဲ့ပြီးလောလောဆယ်မှာတော့ဘတ်ငွေ3,400ပေးရခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံနွန်ထဗိုလ်ရီခရိုင်ထဲမှာအလုလုကင်နေတဲ့မြန်မာနိုင်ငံသားကရင်လူမျိုး28ဦးဟာနွန်ထဗိုလ်ရီခရိုင်ထဲကစားတောက်ဆိုင်မှာအလုလုကင်နေတာဟာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။သူတို့ကိုအလုရှင်ကတနေ့ကိုဘတ်ငွေ200ပေးမယ်ဆိုပြီးအလုတ်ခန့်ခဲ့ပြီးမဲ့တနေ့နီးပါးကြာတဲ့အထိလုံအားကမရတာကြောင့်မြမရှေပြောင်းလို့သမားကြီးဆောင်ရွက်နေတဲ့အလုတ်သမားကူညီစောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ကိုတိုင်ကြားခဲ့တာပါဖေဖော်ဝါရီလ6ရက်နေ့မှာတော့အလုတ်သမားတွေနဲ့အတူထိုင်းအလုတ်သမားကာကွယ်ရေးရုံးကိုတွားရောက်ပြီးအလုတ်ရှင်အလုတ်သမားပြည်ထနာကိုဖြည့်ရှင်းပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ရမှာအလုတ်ရှင်ဘက်ကအလုတ်သမားတွေကိုပေးရမယ်လုံအားကငွေအလုံးပေါင်းဘန်ငွေ73သိန်းထဲကနေလောလောဆယ်ဘန်ငွေ3သိန်း4000စတင်ပေးခဲ့တာဖြစ်တဲ့အကြောင်း AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်
။အခုဆိုအဲ့လောက်ကြိုးပြီးနိုင်နေတယ်ဗျ။အဲ့ပတ်စံ73သိန်းကိုအရက်60ကျင်းကိုပြေလျောင်ပေးပါမယ်။ဒီနေ့မှတော့အလုံသမားကြီးရဲ့အခန်းကမိသားကြီးကပြတဲ့ပတ်3သိန်းနဲ့4000တင်းထုတ်ပေးတယ်။အဲ့ဒီလုံသမားကြီးကအများစုကတက်ရမဖြစ်ခွေ3ယောက်ပါတယ်။ဘတ်မရှိတဲ့လူက9ယောက်လောက်ပါတယ်။နောက်ပြီးတော့ပန်းရောက်တက်ဒီနေထိုင်ခွင့်မရှိတဲ့ပတ်စုတွေရှိတဲ့ဒါနဲ့မမှန်မကန်ပေါ့။လုပ်ငန်းရှင်တွေမမှန်တဲ့လူတွေကကျန်တဲ့လူတွေပေါ့အားလုံးတို့20နှစ်ရှိအောင်ပေါ့မှရဲ့
။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါပေမဲ့မြန်မာတန်ယုံဘက်ကတော့အလို့သမားတွေကိုလက်တလောဖမ်းဆီးတာမျိုးတွေမဖြစ်ပေါ်စေရေးအတွက်အကာအကွယ်ပေးထားတဲ့စာရွက်စာတမ်းတွေကိုထုတ်ပေးထားတယ်လို့ဆိုပါရယ်
။တန်ယုံကတော့ဒီကိစ္စမှာကျွန်တော်တို့ကတန်ယာစုမောင်းခိုင်ကိုကျွန်တော်တို့သွားပြီးကလေးပို့တယ်။သူတို့ကလည်းဗာလုတ်ပြီးတယ်ဆိုတော့ဒီကလေးတွေကိုတရားနဲ့နဲ့တက်တာလုတ်ပြီးပါဆိုပြီးတော့သူကစာရွက်စာတမ်းတွေထုတ်ပေးတယ်
။ဒီလိုပြဿနာတွေဟာအများအပြားရှိနေပြီးပြောင်းလဲနေပြီဆိုတော့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အမ်းတွေမဖန်တီးပေးနိုင်သေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာလာရောက်ပြီးတော့အလုံလုံးကင်နေကြရတာဖြစ်တယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ
်။အဲ့ဒါနိုင်ငံတော်နဲ့ဆိုင်နေဗျ။နိုင်ငံတော်ကဒီလုံကင်ခွင့်အမ်းတွေမရှိရင်ထိုင်းမှာဒီမတရားမှုဆိုတာကအလုံရှိအောင်ဖြစ်နေတာမဟုတ်ဘူးလို့ကျွန်တော်သုံးသပ်တာ။ကျောင်းနိုင်ငံကအားနည်းကြောင်ဖြစ်နေတယ်လို့ကျွန်တော်မြင်တာဗျ။မြန်မာနိုင်ငံမှာလုံကင်ခွင့်အမ်းတွေမကောင်းရင်ပတ်စုံတွေလုံလို့မှအဆင်မပြေဘူးဆိုရင်ဂရက်ကူတဲ့လမ်းကနေအောင်လမ်းနဲ့တက်တယ်အလုံရှာတယ်။အဲ့ဒီအချိန်မှာအတိအားနည်းကြောင်ဒီလုံလမ်းကြီးကမတရားလုပ်တာပဲ
။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့၄သန်းလောက်ထိရှိနေတယ်ဆိုပြီးပြောဆိုနေကြတာပါ။လောလောဆယ်မှာတော့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးနိုင်ငံကိုလက်မှတ်ကင်ဆောင်ထားတဲ့အလို့သမားတွေအပြင်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့ပြောင်းလို့သမားသိန်းခန်းလောက်ပဲရှိတာကြောင့်တရားမဝင်နေထိုင်အလို့လောက်ကင်မှုတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေလောက်အားကခေါင်းပုံဖြတ်ခံရမှုတွေကိုကြုံနေရတဲ့မြန်မာလူသမားတွေဟာနေ့စဉ်ရာနဲ့ချီရှိနေပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။နာရာရှည်အဆုတ်နာယောဂါကင်ဆာနဲ့နေ့စဉ်ပုံမှန်လုပ်နေရတဲ့ကိစ္စတွေမှာတောင်မေ့လျော့လာတဲ့ဒီမန်ရှာလို့ခေါ်တဲ့အမှတ်ဉာဏ်ကျဆင်းလာတဲ့ယောဂါတွေဟာ အာဖရိကနဲ့အာရှတိုင်နိုင်ငံတွေမှာပိုပြီးတော့များလာနေပွဲရှိပါတယ်ဝင်ငွေနှိမ်ဒါမှမဟုတ်ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဒီရောဂါတွေတိုးများလာနေတာနဲ့လေထုညင်ညမ်းမှုနဲ့ပတ်ဝန်းကျင်ညင်ညမ်းမှုတွေကလည်းကျန်းမာရေးပေါ်ဆိုးကျိုးတက်ရောက်မှုတွေရှိစေတဲ့အကြောင်း VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ဆက်ပြောပြပေးပါဦးမယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရှိတောင်အာရှမှာအချိန်မီဆေးမကုနိုင်လို့သေဆုံးသူတွေဟာတစ်နှစ်မှာ 1.3 သန်းရှိတယ်လို့ပြောပါတယ်။ကမ္ဘာတဝက်နှစ်စဉ်ကင်ဆာကြောင့်သေဆုံးသူ 8.8 သန်းမှာ၃ဘုံ၂ဘုံကအာဖရိကနဲ့အာရှတိုက်ကဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်မှာကမ္ဘာတဝက်သေဆုံးသူ56သန်းအနက်သန်း40ဒါမှမဟုတ်80ရာခိုင်နှုန်းဟာကင်ဆာရောဂါမျိုးစုံနဲ့စီးကျိုနှလုံးသွေးကြောစနစ်ဆိုင်ရာရောဂါနဲ့နာထရှည်အဆုတ်နာရောဂါတွေကြောင့်ဖြစ်တယ်လို့ WHO ကဖော်ပြထားတာပါဒါပေမဲ့လို့ကမ္ဘာတဝန်းဆေးဝါးကုသမှုစရိတ်တွေကမြင့်မာလာနေပါတယ်2015ခုနှစ်မှာကင်ဆာဆေးတွေအတွက် 17.5 ရာခိုင်နှုန်းငွေအားဖြင့် 108 ဘီလီယံအထိတိုးမြင့်သွားပါတယ်။ဒီနှုန်းတိုင်းဆိုရင်တက္ကရ2020ကိုရောက်တဲ့အခါပိုပြီးဆန်းသက်လာတဲ့အထူးပြုသုံးစွဲရမယ့်ဆေးဝါးတွေအတွက်ကုန်ကျစရိတ်ဟာအမေရိကန်ဒေါ်လာဘီလီယံ150အထိမြင့်လာမှာဖြစ်ပါတယ်။ကင်ဆာရောဂါတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာနေရာအနှံ့ဖြစ်နေပြီးအိန္ဒိယမှာဆိုရင်သေဆုံးမှုဟာ 1.5 သန်းအထိဖြစ်လာနေတဲ့အကြောင်းဘော့စတန်ခြေစိုက်တဲ့ကျန်းမာရေးအကြံပေးအဖွဲ့တစ်ခုကပြောထားပါတယ်။တရုတ်နိုင်ငံမှာ2016ခုနှစ်အတွင်းအသစ်တိုးလာတဲ့ကင်ဆာရောဂါသည်လေးသန်းရှိလာတာကြောင့်အစိုးရရဲ့ကျန်းမာရေးအသုံးစရိတ်ဟာလေးဆမြင့်တက်လာပြီး2025ခုရောက်ရင် 12.8 ထရီလီယံယွန်အမေရိကန်ဒေါ်လာအားဖြင့် 1.84 ထရီလီယံအထိဖြစ်လာလိမ့်မယ်လို့အဲ့ဒီအကြံပေးအဖွဲ့ကဖော်ပြထားပါတယ်သုတေသနအဖွဲ့ကိုဦးဆောင်သူ Cambridge တက္ကသိုလ်ပါမောက်ခ Gregory Winter က
The challenges are much more incosts than they are in feasibility. I'm not saying everything's possible, but I think that
the sin khom mu re ga phin nai de a mya ji po mya ba de. Se ku ta mu khan yu bo so yin ye bu a phin kong ja si ye a twet a tot ko yong kan chou sa ja ya bo shi ba de.
တရုတ်နိုင်ငံမှာတော့ကင်ဆာရောဂါသည်တွေနဲ့မိသားစုဝင်တွေဟာဈေးစကကြီးမြင့်မှုကြောင့်ဈေးသက်သာအောင်ဆရာဝန်ရဲ့ဆေးလက်မှတ်မလို့ပဲဝယ်လို့ရတဲ့ဈေးခွက်မျိုးတွေမှာဈေးကိုဝယ်ယူသုံးစွဲကြပါတယ်ဒါကြောင့်စေးအတုတွေဝယ်မိတာမျိုးကိုလည်းကြုံတွေ့နိုင်ပါတယ်။အလားတူအဖြစ်မျိုးကိုမြန်မာနိုင်ငံမှာလည်းရင်ဆိုင်နေရတဲ့အကြောင်းလက်ရှိအင်ဒီယာနာပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်ဆွေကပြောပါတယ
်။ဆေးအတစ်တွေပဲဖြစ်ဖြစ်အများသုံးနေတဲ့ဆေးတွေရောနောက်တစ်ခါအိမ်သုံးဆေးတွေရောကအတုတွေနဲ့နောက်အတုအပြင်အကြီးအသွေးမမီတဲ့ဆေးတွေလည်းပါနေတယ်။အဲ့ဒါကိုစစ်ဆေးဖို့ကလည်းဓမ္မဟိုခက်ခဲကြတယ်။မောင်ကိုရောင်းဝယ်မှုဆိုတာဒီလိုတိုင်းပဲဖြစ်ဖြစ်အောင်သူတို့ရောင်းကြတယ်လူတွေကလည်းဟိုအလွယ်ကိုလိုက်နေကြတယ်ဟိုကျမကြီးအပီးကလည်းအားနဲ့ချက်တစ်ခုပေါ့ဒါကြောင့်ဆေးအတုတွေရောအည်သွေးမမိတာတွေအကြောင်းကျွန်တော်တို့ယောဂမပြောက်တာတွေရောတော့သိဆုံးမှုတွေရောဟိုဖြစ်နေရတဲ့အနေထားတစ်ရပ်ဖြစ်ပါတယ်ခင
်ဗျအာရှနိုင်ငံတွေမှာဆေးဝါးကုသမှုစရိတ်မြင့်မာလာနေတာနဲ့တစ်ချိန်တည်းမှာပဲလေဖြတ်ဝေဒနာနဲ့ဒီမန်ရှာယောဂဖြစ်ပွားမှုနှုန်းကလည်းမြင့်တက်လာနေတာပါ WHO ရဲ့2012ခုနှစ်စီရင်ခန်းစာအရကမ္ဘာတဝန်းဒီမန်ရှာဖြစ်နေသူပေါင်း 35.6 သန်းရှိနေပြီးတက္ကရ2030မှာ 65.8 သန်းအထိဖြစ်လာနိုင်ပြီးတက္ကရ2050ပြည့်နှစ်ကိုရောက်ရင်တော့ 115.4 သန်းအထိမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီမန်ရှာယောဂဖြစ်ပွားတဲ့60ရာခိုင်နှုန်းဟာဝင်ငွေနှိမ့်ဒါမှမဟုတ်အလဲလက်ဝင်ငွေသာရှိတဲ့တိုင်းပြည်တွေမှာအဖြစ်များပြီးရှေ့လာမယ့်နှစ်မှာဒီထက်တိုးလာဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ဒါ့အပြင်သုတေသနအဖွဲ့ရဲ့လေ့လာတွေ့ရှိချက်အရလေထုညင်ညမ်းမှုဟာလေဖြတ်တာနဲ့မှတ်ဉာဏ်ချုပ်ရင်းတဲ့ဒီမန်ရှာယောဂနဲ့ကြီးကြီးမားမားဆက်ဆက်မှုရှိနေတဲ့အထောက်အထားတွေကိုအာရှတိုင်းနိုင်ငံတွေမှာတွေ့လာနေရတဲ့အကြောင်းကျန်းမာရေးပေါ်မှာဆူဂျိုတက်ရောက်မှုဖြစ်စေတဲ့အချက်တွေတဲ့လေထုညင်ညမ်းမှုကနံပါတ်9ကလိုက်နေတယ်လို့အနောက်ပိုင်းအန်တာရီယိုတက္ကသိုလ်ကလေဖြတ်ဝေဒနာနဲ့သွေးကြောဆိုင်ရာဒီမန်ရှာအထူးကျွမ်းကျင်သူကနေဒါနိုင်ငံသားဟာချင်စကီကပြောပါတယ်။အဆုတ်ယောဂါတွေအုံနောက်ပိုင်းဆိုင်ရာယောဂါဖြစ်ပွားမှုနဲ့ပတ်သက်လို့လေထုညင်ညမ်းမှုကြောင့်ဖြစ်စေနိုင်တဲ့ဆိုတဲ့အချက်ကိုအစောပိုင်းလေ့လာချက်တွေမှာ short track ခဲ့ကြတာပါ။တက်ကြီးရွယ်ဦးတွေမှာဒီမန်ရှာနဲ့လေဖြတ်ဝေဒနာတွေတိုးလာနေတာသိသာထင်ရှားလာတဲ့အတွက်အာရှနိုင်ငံတွေအနေနဲ့လေထုညင်ညမ်းမှုကိုတိုက်ဖြတ်ရမှာဖြစ်တဲ့အကြောင်း Mr. Hutchinski ကပြောပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။မနက်9:00နာရီထိဆက်လက်နိုင်စေနိုင်တဲ့စီစဉ်တွေဒါမှတော့ American Indian အသုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးအစီအစဉ်နဲ့အတူတုဒ္ဒဆုံလင် American တခွေမှာတော့မြို့တော် Washington DC ကကားပြပွဲအကြောင်းကိုလည်းနိုင်စင်ကြရမှာပါ။အခုလိုစီစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အပေါ်မပြည့်ဥဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနိုင်စင်ကြရအောင်ပါရှင်
။တောင်အာဖရိကအစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့သက်ဖို့လိုနေပြီဆိုတဲ့ခေါင်းစဉ်နဲ့တောင်အာဖရိကနိုင်ငံတို့ The Daily သတင်းစာမှာရေးသားထားတဲ့ Editor အဘကူကောက်နှုတ်တင်ပြရမယ်ဆိုရင်တော့မြန်မာအစိုးရဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူနည်းစုရိုဟင်ညာတွေအပေါ်နှိမ်ပန်းနှိပ်စက်မှုတွေတာမယာပြုကျင့်မှုတွေကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာတစ်မှာဖော်ပြထားတာကိုအစချီပြီးတော့ရေးသားထားပါတယ်။ဖြစ်ရက်ဒီဟာရက်ဆက်ကြမ်းကြုတ်ပြီးတော့စိတ်မချမ်းမြေစရာကောင်းတယ်လို့ဆက်ဆုပ်ရွံရှာပွေလည်းဖြစ်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာရေးသားထားတာကိုထောက်ပြထားပါတယ်။လူပေါင်း6,600လောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်ပြီးတင်းရှောင်ခဲ့ကြပြီးကုလစုံစမ်းရေးတာဝန်ရှိသူတွေကသူတို့ကိုတွားရောက်ပြီးတော့တွဲဆုံမေးမြန်းခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ယက်ဘင်ရိုက်ကအဲ့ဒီဒေတာမှာပြုတ်လုံနေတဲ့စစ်စင်ရေးတွေရပ်တန့်တော့အောင်မြန်မာခေါင်းဆောင်တွေကိုတောင်းဆိုရမှာပူးပေါင်းပါဝင်ကြဖို့နိုင်ငံတကာမိသားစုကိုတောင်းဆိုထားတယ်လို့ရေးသားထားပါတယ်။တောင်အာဖရိကနိုင်ငံကလူမျိုးလိုက်နိုင်ငံရေးလူမှုရေးအခွင့်အလမ်းတွေကိုခွဲခြားထားတဲ့နိုင်ငံရေးစနစ်ပေါ်စန့်ကျင်တိုက်ပွဲဝင်နေမှုဟာတရားမျှတမှုကိုလူတိုင်းမရရှိမခံစားရသေးသည်ပြီးဆုံးမှာမဟုတ်ဘူးလို့လည်းဆိုပါတယ်။တောင်အာဖရိကနိုင်ငံအစိုးရအနေနဲ့အဲ့ဒီလိုအခြေအနေမျိုးမှာစစ်တပ်ပန်းဆိုင်ရာဥဆောင်မှုကိုပြတ်တဖို့တောင်းဆိုကြောင်းမြန်မာအစိုးရကရိုဟင်ညာတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးတော့တောင်အာဖရိကအစိုးရဟာအခုအချိန်ထိတော့နှုတ်ဆက်နေစေရှိသေးတယ်စသဖြင့်ရေးသားထားပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထပ်မံပြီးတော့တိုက်ခိုက်ခံရပြီးဒီကိစ္စကိုဒေါအောင်ဆန်းစုကြည်ကလည်းဘာမှလှုပ်ဆောင်ပေးတာမရှိဘူးဆိုပြီးတော့ဒီ Washington Post သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာ Christian Kair ရေးသားထားတဲ့ဆောင်းပါးကိုဆက်လက်ပြီးတော့တင်ပြကြပါမယ်။ဆောင်းပါးရှင်ဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဦးဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပခြင်း2015ခုနှစ်မှာရောက်ရှိသွားခဲ့ပြီး11 Media Group ကတန်းထုတ်အောင်နဲ့တွေ့ဆုံခဲ့ကြောင်းသူ့ရဲ့ company မှာအပတ်စဉ်တုန်းမဂ္ဂဇင်း5ဆောင်သတင်းစာတွေနဲ့နိုင်ငံတွင်းမှာလူသိအများဆုံး Facebook စာမျက်နှာတွေပါဝင်တယ်လို့ဆိုပါတယ်။သူ့ရဲ့သတင်းတောက်တွေဟာအာဏာရှိနေတဲ့စစ်တပ်ရဲ့ဖိအားပေးမှုကိုကြုံနေရစေဖြစ်တယ်လို့ပြောသလိုတန်းထွတ်အောင်ကိုယ်တိုင်လည်းရွေးကောက်ပွဲမဲဆွယ်ကာလမှာကိုတိလက်ရောက်တက်ခိုက်ခံရတာနဲ့ကြုံခဲ့ပြီးတော့ဒဏ်ရာပြင်းထန်တာမရဘဲလွတ်မြောက်လာခဲ့တယ်လို့ဆိုပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်မျှော်လင့်ချက်ထားသလိုသူမဟာကျွန်တော်တို့ရဲ့ထောက်ခံမှုရတဲ့သူဖြစ်တယ်လို့လည်းပြောခဲ့ဘူးကြောင်းရည်သားထားပါတယ်ထင်ထားတဲ့အတိုင်းပဲရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်အနိုင်ရရှိခဲ့ပါတယ်2016ခုနှစ်မှာသူမရဲ့ NLD ပါတီအာဏာရလာပါတယ်အစိုးရဖြစ်လာပါတယ်တမရတင်မြောက်ခွင့်ရခဲ့တယ်လို့အစိုးရအတွင်းမှာအဓိကကျတဲ့နေရာတွေကိုဒေါအောင်ဆန်းစုကြည်ရရှိခဲ့တယ်ဆိုပေမဲ့မကြာခင်မှာပဲအခြေအနေကဆိုးရုပ်သွားခဲ့တယ်လို့ရည်သားထားပါတယ်အလန်းဝင်းနေတဲ့ငញ្ញန်ရေးရရှိဖို့နဲ့ပြည်တွင်းစစ်အဆုံးသတ်စေဖို့ဂရုပြုခဲ့ပေမဲ့အဲ့ဒီအချိန်ကစလို့ပြည်ပခန့်တွေကပိုးပြီးတော့နှဆိုင်လာခဲ့ပါတယ်လူနည်းစုရိုဟင်ဂျာတွေရဲ့ဒုက္ခတွေကပိုးပြီးတော့ဆိုးရွားလာခဲ့ပါတယ်။တချို့ကဆိုမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့တောင်ပြောနေကြပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ဝင်ရောက်ဖြည့်ရှင်းဖို့ဆန္ဒရှိဖို့မရဖြစ်နေတဲ့အပေါ်သူမပေါ်ထောက်ခံသူတွေအားတင့်ခဲ့ကြတယ်လို့သုံးသပ်ထားပါတယ်။တကယ်ဖြစ်ရမှန်ကတော့အစိုးရအသည့်အနေနဲ့အားလုံးကိုထိန်းချုပ်ထားနိုင်မှုမရှိပဲစစ်အစိုးရလက်ထက်ကရေးဆွဲခဲ့တဲ့အခြေခံဥပဒေကလူညုံရေးကိစ္စတွေအပါအဝင်အရေးပါတဲ့ကဏ္ဍတွေကိုစစ်တပ်ရဲ့လက်ထက်ထည့်ပေးထားတာပဲဖြစ်တယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်အစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တွေအများပြားဖန်ဆီးခံခဲ့ရပါတယ်။အမှုပေါင်း30ရှိမှုရှိပြီး
တန်းထွအောင်အပါဝင်ဒေါန်ဆန်းစုကြည်နဲ့သူမရဲ့အစိုးရအဖွဲ့ကိုတရရဲ့ဝေဖန်တက်ခိုက်သူတွေကိုစစ်စိုးရလက်ထက်ကချမှတ်ထားတဲ့ဆက်သွယ်ရေးဥပဒေနဲ့ရေးယူနေပါတယ်ခင်မမီတော့တဲ့ဥပဒေကိုအသုံးပြုပြီးတော့သတင်းလွတ်လပ်ခွင့်ပေါ်ဖိနှိပ်နေတာကိုဒေါန်ဆန်းစုကြည်ရဲ့အစိုးရကနှုတ်ဆက်နေနေတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကရှွန်ခရစ်ပင်ကပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဝါရှင်တန်ပို့စ်သတင်းစာမှာဖတ်ရှုနိုင်ပါတယ်
ကုစားမွေမီဒီယာကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုကောစနေအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဒေါ်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်းအမြံငံပုတ်ကိုဒေါ်အောင်ဆန်းစုကြည်ကအရင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတနှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တနှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညပိုင်းတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ဒီတွေအတွက်ဆက်သွယ်ရမယ့်ဖုန်းနံပါတ်ပေးပို့ဖို့အချိန်မီပါသေးတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီလိုမျိုးတင်ပြမယ့် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်။စာလုံးပေါင်းကGIVE give ka beta SOMEONE someone nga tu tiao ye a ga tku taka HARD hard ga kitta TIME time nga chain so ro sakai khun ye thai yai thi be ga ro lu tu tiao ko khet khe de chain pi da bo idiom si re te wai thi be ga ro lu tu tiao ko sait do ka yau aw sait sin ye aw စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့ချင်းတူတို့အတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လွတ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်2014ခုနှစ်ကစလို့ကမ်ဘောဒီးယားနိုင်ငံတဝှမ်းအဆောက်အဦသစ်တွေတိစောက်မှုများပြားလာနေတာကြောင့်အိမ်ချမ်းမြေရောင်းဝယ်ရေးဈေးကွက်ဟာတိုးတက်ဖွံ့ဖြိုးလာနေခဲ့ပါတယ်။အဆောက်အဦသစ်တွေတိစောက်တဲ့လုပ်ငန်းအတွက်ယင်းနှိမ့်ညှို့နှံမှုတွေဝင်လာနေစေဖြစ်ပေမဲ့ကွန်ဒိုတိုက်ခန်းတွေလိုအပ်တာတဲ့များလွန်ပြီးအိမ်ခန်းဈေးကွက်ပျက်စီးသွားမှာကိုတော့ကြွမ်းကျင်သူတွေကစိုးရိမ်နေကြတာပါ။ဒီကြောင့် AP သတင်းပေါ်မှအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
2015နဲ့2016ခုနှစ်တွေဟာနိုင်ငံခြားကယင်းနှိမ့်ညွန့်နှံမှုတွေအလုံးအင်းနဲ့ရောက်လာပြီးကမ္ဘောဒီးယားအိမ်ချမ်းမြေဈေးကွက်အကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့တဲ့နှစ်တွေဖြစ်ပါတယ်။က ကမ္ဘောဒီးယားမြေယာမြို့ပြစီမံကိန်းနဲ့ဆောက်လုပ်ရေးဝန်ကြီးဌာနရဲ့စီးရင်စရာတွေအရအင်ချမ်းမြေလုံငန်းမှာနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှု2014ခုနှစ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိခဲ့ရာက2015ခုနှစ်မှာတော့ 3.33 ဘီလီယံအထိရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီတိုးတက်မှုနှုန်းဟာ2016ခုနှစ်မှာလည်းအရှင်းကောင်းနေစေဖြစ်ပြီးပထမ9လအတွင်းမှာတွင်ရင်းနှီးမြှုပ်နှံမှုပမာဏဒေါ်လာ 1.9 ဘီလီယံရှိခဲ့တဲ့အတွက်ဒါဟာအရင်2015ခုနှစ်အလားတူအချိန်ကတည်းကဆိုရင်919000ခန့်နှုန်းအထိတိုးမြင့်သွားခဲ့တာဖြစ်ပါတယ်2016ခုနှစ်ရဲ့နောက်ဆုံး9လအတွင်းမှာတွင်မြို့တော်ဖနွမ်းပင်ပတ်ဝန်းကျင်မှာအဆောက်အဦပေါင်း 2,000 ကိုတည်ဆောက်ခွင့်ပြုခဲ့တာမှာအဲ့ဒီပမာဏဟာစုစုပေါင်းစတူရန်မြေနေရာမီတာစေတန်းခွဲနဲ့ညီမြပါတယ်အစဦးတွေအခုလောက်အချိန်မြန်မြန်နဲ့တည်ဆောက်နေကြတာကြောင့်အင်ချမ်းမြေဘူပေါင်းပောက်ကွဲမှုအတွေ့ဥတည်နေပြီလားဆိုပြီးကြွန့်ကျင်သူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်အန်ဒရီဒီဂျောင်းဟာကမ္ဘောဒီးယားနိုင်ငံအတွင်းကဆောက်လုပ်ရေးလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေထောက်ပံ့နေတဲ့ Bosch ကမ္ဘောဒီးယားကုမ္ပဏီကညွှန်ကြားရေးမှူးဖြစ်ပြီးမကြာခင်ကာလတုန်းကပဲကမ္ဘောဒီးယားနိုင်ငံကအင်ချမ်းမြေလုပ်ငန်းတွေအတွက်စစ်တမ်းအတော်များများကိုပြုစုခဲ့သူလည်းဖြစ်ပါတယ
် I have presentations from 2015that says that in 2 years or 3 years time
ラーメン2-3年အတွင်းတိုက်ခန်းပေါင်း 12,000 ဒေါ်လာလိမ့်မယ်ဆိုပြီးတော့2015တုန်းကတင်ပြချက်တွေကျွန်တော်တို့စီမှာရှိပါတယ်တစ်နှစ်လောက်ကြာလာတဲ့အခါမှာတော့အဲ့ဒီအရေအတွက်ဟာ 3,600 ဖြစ်သွားပြီအခုချိန်ထိလည်းဆက်တိုးနေတော့မှာပဲဒါကြောင့်2015တုန်းကခံမှန်းထားတဲ့3ဆလောက်တိုးသွားတာကိုတွေ့ရပါတယ်ဒီမှာဈေးကွက်ကအလျင်မြန်ကိုဖုန်ပြိုးတိုးတက်နေတာကိုတွေ့ရပါတယ်တချိန်တည်းမှာပဲဈေးကွက်ရဲ့အခြေခံလုံနီးလုံဟန်တွေအချက်အလက်တွေကိုလေ့လာကြည့်လိုက်တော့ကျွန်တော်အနေနဲ့နည်းနည်းတော့လန့်မိတယ
်ကမ္ဘောဒီးယားနိုင်ငံအတွင်းမှာဆက်ယုံဟိုတယ်အစ်မြင့်ရုံးခန်းတွေနဲ့ဇင်ခံတိုက်ခန်းတွေအပါအဝင်အဆောက်အဦပေါင်းစုံကိုတည်ဆောက်နေကြတာဖြစ်ပါတယ်အမေရိကန်ဒေါ်လာတန်း980အကုန်ကျခံတည်ဆောက်နေတဲ့45ဓာတ်မြင့် The Bridge ဆိုတဲ့အဆောက်အဦကြီးဟာအခန်းပေါင်း1500ပါဝင်ပြီးတည်ဆောက်ပြီးသွားခဲ့ရင်တော့ကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအစ်မြင့်ဇင်ခံကွန်ဒိုကြီးဖြစ်လာမှာပါကမ္ဘောဒီးယားအစိုးရဘက်ကလည်းဖနွမ်ပင်မြို့ကတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးဆိုင်ရာဝန်ကြီးဌာနအဆောက်အဦလိုတခြားအဆောက်အဦတွေတည်ဆောက်ပြီးအင်ချမ်းမြေလုံငန်းမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နေပါတယ်။အစိုးရကဥဆောင်လုပ်ကိုင်နေတဲ့စီမံကိန်းတွေကိုကမ္ဘောဒီးယားဒေသခံတွေအပြင်တရုတ်၊ကိုရီးယား၊ဟောင်ကောင်၊ထိုင်ဝမ်စတဲ့နိုင်ငံစုံကပါရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်။ Forbes ကြီးပွားရေးမဂ္ဂဇင်းကြီးကကမ္ဘောဒီးယားနိုင်ငံကဩဇာအရှိဆုံးအမေရိကန်လူမျိုးလို့အမည်ပေးခံထားရတဲ့ Breton Sierioni ဟာကမ္ဘောဒီးယားမှာ1993ခုနှစ်ခရဲကစတင်နေထိုင်ခဲ့သူဖြစ်ပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်များအသင်းကမ္ဘောဒီးယားရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ
် So far people continue to put their money in the ground and if you see that what's going on here I mean there's tremendous investment
အခုချိန်ထိတော့လူတွေကအင်ချမ်းမြေလုပ်ငန်းမှာရင်းနှီးမြှုပ်နှံနေကြတော့မှာပဲဒီမှာတကယ်ဘာတွေဖြစ်နေသလဲဆိုတာခင်ဗျားတွေးလိုက်ရရင်အံ့ဩသွားမယ်ဆိုလိုချင်တာကရင်းနှီးမြှုပ်နှံမှုတွေတကယ်ကိုလုံနေကြတာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဒေါ်လာတန်100ဒံကိုကာကိုလာစက်ယုံတစ်ခုဖွင့်လိုက်ကြတယ်။စက်ယုံအသစ်ဆက်ဆက်ကြီးဖွင့်တာကိုပြောတာနော်။ရှန်ဂရီလာကလည်းဒီမှာဟိုတယ်အသစ်ဖွင့်ဖို့ရှိတယ်။ဒါကြောင့်ခိုင်မာတဲ့ရင်းနှီးမြှုပ်နှံသူတွေဒီကိုရောက်လာနေကြတာကိုခင်ဗျားတို့မြင်တွေ့နေကြရတာလို့ကျွန်တော်ထင်တယ်လေ။ရှန်ဂရီလာလိုဟိုတယ်ကြီးတွေရောက်လာတယ်ဆိုတာကလည်းဒီမှာဖြစ်နေတဲ့ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်အနေအထားတွေရဲ့ဆွဲဆောင်မှုကြောင့်ရောက်လာကြတာလေ။ဒါကြောင့်လည်းသူတို့ငွေတွေကိုအင်ချမ်းမြေလုပ်ငန်းမှာရင်းနှီးကြတာပေါ့။
2008ခုနှစ်တည်းမှာကမ္ဘာစီးပွားကြကကြီးဆောက်တဲ့အချိန်တုန်းကကမ္ဘောဒီးယားအင်ချမ်းမြေလုပ်ငန်းတွေလည်းနှေးကွေးရပ်တန့်သွားခဲ့တယ်လို့စကာရီယိုနီကပြောပါတယ
် Compared to 2008 you know there was a real go-go environment and there was
2008ခုနှစ်ဝန်းကျင်တုန်းကတော့ဒီမှာရှိတဲ့အနေအထားကအရန်တက်ကြွပြီးအသက်ဆန်းလို့ဖြစ်နေတဲ့အပြင်အင်ချမ်းမြေတွေရောင်းဝယ်တာအိမ်တွေဝယ်ပြီးပြန်ပြင်ရောင်းတာတွေအကြီးအကျယ်ဖြစ်ခဲ့တယ်ကမ္ဘာငွေကြေးကြေးရိုက်ကမ္ဘူဂျီဖြစ်သွားပြီးတဲ့နောက်မှာတော့ဘသူကပို့ပြီးဩဇာရှိတယ်မရှိဘူးဆိုတာပေါ်လွင်သွားတယ်လေအဲ့ဒီအချိန်ကလေးကဆောက်လက်ဆအဆောက်အဦတွေအခုအချိန်တပိုင်းတစားနဲ့ကြံနေခဲ့တာသာကြည့်ပြီးတော့
ဖနွမ်ပင်မြို့က The Royal Oki Day လို့အေယာမကွန်ဒိုအဆောက်အဦကြီးတွေရှိနေတာဟာကမ္ဘောဒီးယားနိုင်ငံအပေါ်ရင်းနှီးမြှုပ်နှံသူတွေဘက်ကရေရှည်ယုံကြည်မှုရှိစေတဲ့စီမံကိန်းမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဟက်တာပေါင်း36ပေါ်မှာတည်ဆောက်ထားတဲ့ Oki Day ကွန်ဒိုအဆောက်အဦကြီးမှာကွန်ဒိုအခန်းပေါင်း1418ခန်းအပြင်ဈေးဆိုင်ပေါင်း224ခန်းနဲ့ဗီလာပေါင်း360ပါဝင်ပါတယ်။အဲ့ဒီအဆောက်အဦကြီးအတွင်းမှာတင်စနိုးဆိုင်တွေ၊စားတောက်ဆိုင်တွေ၊စူပါမားကတ်တွေနဲ့ကျန်းမာရေးလက်ကျင်ခန်းတွေအပြင်ရုပ်ရှင်ရုံလိုဖျော်ဖြေရေးနေရာတွေလည်းပါဝင်ပါတယ်။ဒါကြောင့်လဲ Oki Day လို့အစ်မြင့်ဇင်ခန်းကွန်ဒိုတွေအများအပြားတည်ဆောက်နေကြတာကအထူးသဖြင့်စိုးရိမ်စရာကိစ္စရဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ ဒေသခံအများစုကတော့ခြံဝင်းထဲမှာတည်တည်တန့်တန့်တိစောက်ထားပြီးရေရှည်နေထိုင်ရေးအတွက်အကျိုးရှိနိုင်တဲ့လုံချင်းအိမ်မျိုးကိုသဘောကျကြတယ်လို့ Century 21မဲကောင်အင်ချမ်းမြေအကျိုးဆောင်လုပ်ငန်းရှင်များအသင်းကအကြီးအကဲ Shrek Sokning မှာပြောပါတယ
်။တကယ်ဆက်စားအပြီးပြတဲ့ချက်တစ်ခါជាពិសេសជាក់ស្ដែងដូចនៅថៃនៅវៀតណាមនៅសិង្ហបុរ
ីပြောတော့ကတော့သူ့အနေနဲ့ Thai Vietnam Singapore Malaysia နဲ့တခြားအာရှတိုက်အတွင်းကကွန်ဒိုဈေးကွက်တွေကိုလေ့လာဘူးကြောင်းအစပိုင်းမှာဒေသခံအနေနဲ့ခင်မီဇိန်ခံကွန်ဒိုတွေမှာနေထိုင်ရတဲ့လူမှုဘဝမျိုးကိုမနစ်သက်ကြကြောင်းကမ္ဘောဒီးယားမှာလည်းအလားတူအခြေအနေမျိုးဖြစ်နိုင်ကြောင်းခမာလူပြောသွားတာဖြစ်ပါတယ်နိုင်ငံတကာမှာကြုံတွေ့ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကြောင့်ကွန်ဒိုဈေးကွက်အတွက်ဝင်လာနေတဲ့ရင်းနှီးမြှုပ်နှံမှုတွေခန်းခြောက်သွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့လည်းရေရှည်ရင်းနှီးမြှုပ်နှံမှုတွေအလားအလာကောင်းတယ်လို့ Bosch ကုမ္ပဏီက Andre De Jong လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
် Big developersI think they look also at the long term and long term prospect of Cambodia and neighboring countries.
ဆောက်လုပ်ရေးကုမ္ပဏီအကြီးကြီးတွေကတော့ဗျာရေရှည်အတွက်လည်းကြီးကြတယ်လို့ကျွန်တော်ထင်တယ်။ပြီးတော့ဒီကမ္ဘောဒီးယားနဲ့အိန္ဒိယနိုင်ငံတွေမှာအလားအလာကောင်းတွေရှိပါတယ်လေ။ကမ္ဘောဒီးယား၊ဗီယက်နမ်၊ထိုင်းစတဲ့နိုင်ငံတွေအပြင်ပေါ့အာဆီယံအရှေ့တောင်အာရှနိုင်ငံအသင်းဝင်နိုင်ငံတွေဟာဒေတာရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့ကြားတွေဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံကအင်ချမ်းမြေရင်းနှီးမြှုပ်နှံမှုကရရှိတဲ့အမြတ်ဆုံးဟာစင်ကာပူနိုင်ငံမှာရရှိတဲ့200ခန့်နှုန်းနဲ့နိုင်ရှင်လိုက်ရင်ဖြန်းဖြန်းအားဖြင့်900ခန့်နှုန်းပုံမှန်အမြတ်ရနိုင်တယ်လို့ဆိုပါတယ်။စီးပွားရေးရှုထောင့်ကကြည့်ရင်ဒါဟာဝမ်းပါစရာဖြစ်ပေမဲ့လည်းရင်းနှီးမြှုပ်နှံမှုမလုပ်ခင်အသေးချာအသေးစိတ်လေ့လာပြီးမှလှုပ်ဆောင်တဲ့လို့ကြွမ်းကျင်သူတွေကသတိပေးပြောဆိုကြပါတယ်ခင
်။ကိုဇော်ဝင်းလိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုနားဆင်ကြရပြီးတဲ့နောက်အခုတခါတော့သုတဆုံလင်းအမေရိကန်တခွင်ဘက်ကိုအလှည့်ပေးပါမယ်ရှင်။ဒီသတင်းဘက်မှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ဒဝိုက်ကပြကားပြပွဲတွေအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
ကောင်းစားလဲသုံးကြမလို့လေရုညဉ့်ညံ့မှုနဲ့ထိခိုက်ပျက်စီးမှုကိုလည်းထည့်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်တယ်ဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ဆီမူလေတာနဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းရည်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM မော်တော်ကားကုမ္ပဏီကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသိနေတဲ့ Bolt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေးမန်နေဂျာ Joe Lamarreglia ကပြောပါတယ
် 238 miles on a single charge
ခါအားသာရင်
တူတာဆောင်လေအမေရိကန်တခွင်ကိုနားဆင်နေကြကြတာဖြစ်ပါတယ်ရှင်အတန်ဖိုင်ချုံရင်းချက်ကြောင့်အခုတူတာဆောင်လေအမေရိကန်တခွင်အစီအစဉ်ဟာလွှင့်နေတော့မှာပဲရပ်တန့်သွားတာကိုတော့အနုအညွတ်တောင်းပန်ပါတယ်ရှင်ကျမတို့ VOA အမေရိကန်အတန်ရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံဆလောင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွစ်ဆုံမြ мян ကန်နဲ့သတင်းပတ်စင်ကန်တာတွေကို DPP ရဲ့တန်လိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါရဲ့ရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့အသေးစိတ်တွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ telephone နဲ့တိုက်ရိုက်ဆွေးနွေးဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ် 1-239-382-55
ကျောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနှင်နိုင်အောင်ပြုလုပ်ထားပါတယ်ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါဒိုရတာကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နဲ့တက်တဲ့ Camry 2018ခုနှစ်မော်ဒယ်တစ်ကိုပြသခဲ့ပါတယ်လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ဒိုရတာပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance.
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျင်အောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးဆက်ပိုင်းဆန်ရာတုတ်ပြင်မှုအားကောင်းလာသလိုဒါဟာအားလုံးအနေနဲ့လုံးဝလည်းမျောလင့်မထားတဲ့ပုံစံပါ
။ Washington ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ။
ဒီဝါရှင်တန်ဂျာတို့ရှိုးမှာကားကုမ္ပဏီတွေကပြသတာမဟုတ်ခဲ့တဲ့ဒါဒီအနာအပွဲစားတွေကပြသတယ်ဆိုတော့များသောဖြင့်ကားတွေကဂျိုယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စက်ဒန်ရှိမယ်ဥစား SUV ရှိမယ်ဥစားကြံကားလိုမျိုးဥစားရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
။အောက်5000ကနေပြီးတော့အဲ့ဒီဒေါ်လာ5,600လောက်ကြည့်ပေါ့
။ဒေါ်လာ1000ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
။ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်။တခြားနိုင်ငံမှာတော့ Honda Jazz လို့ခေါ်တာအဲ့ဒါမျိုးတွေရှိမယ်။ Toyota ကထုတ်ရှိတဲ့ Scion ပေါ့နော်။ RA လို့ပါတော့အဲ့ဒါမျိုးရှိမယ်။နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့။ Economy ကားတွေအဲ့ဒါတွေကြတော့ဈေးအသက်သာဆုံး။ဒါပေမဲ့ AT ဥစား Luxury ကားတွေရောရှိမယ်။ Jaguar တို့Lexus ဘာလို့ ara ဆိုရင်တော့ဥစားဒေါ်လာ5,600ပေါ့အ
ဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
အများကြီးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေသူတို့ရိုးရိုးကားကိုဥစား gas mode နဲ့ hybrid ဥစားတွေစထုတ်လုပ်တယ်နောက်ပြီးတော့ရှင်တချို့ကုမ္ပဏီ Toyota ဆိုလို့ရှင်သူတို့မှာရှိတဲ့ hybrid Prius သူတို့မှာရှိပြီးတာဒါပေမဲ့ဒီနေ့မှာတွေ့ရတာ Prius Prime ဆိုတာသူက hybrid battery ပို့ကြီးလာတယ်ဆိုတော့ဥစား plug-in hybrid လို့ခေါ်တာgas engine လည်းပါတယ်ဥစား electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထုတ်ပြီးတော့ဥစား charge လုပ်လို့ရတာပေါ့နော
် Toyota ထုတ်တဲ့ Prius C ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ်ဓာတ်ဆီနဲ့လည်းမောင်းတယ်ပေါ့နော်ဒါပေမဲ့လည်းဒီဟို battery ကိုအလျော်လျောက်အပြန့်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင်သူကလုံးဝလျှက်စစ်ကားလို့တော့မဟုတ်ဘူးပထမ Prius Hybrid ကသူက gas engine ကိုပို့ပြီးဥစားပေးပြီးတော့သူ့ရဲ့ electronic engine ကကုညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲ့ဒီဟိုက electronic engine ကို charge လုပ်သွားတာ braking နေပါတယ်မှာဆိုလို့ရှင်အခုကြတော့ Prius Prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine နဲ့ကတက်တက်ဖြစ်သွားပြီးတော့အဲ့ electronic engine ကိုကိုတိုက်တဲ့အချိန်မှာ charge လုပ်လို့ရတယ်ဟိုကကားရထားပြီးတော့အင်ဂျင် plug ပေါက်နဲ့ထိုးပြီးတော့ charge လုပ်ရတယ်နောက်ပြီးလို့ရှင်ရင်သူ့မှာ feature တခုရှိတာ electronic engine ကိုပဲဥစားတုံးပြီးတော့မောင်းလို့ရတယ် gas engine ကိုတုံးမယ်နဲ့အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ပဲမောင်းလို့ရတယ်ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများနေတယ်ဆိုရှင် gas engine နဲ့ပေါင်းလို့ရှင်ပို့ပြီးတော့ဝေးဝေးသွားနိုင်တယ
်ဆိုတော့ Toyota ထုတ်ထားတဲ့ဒီ battery အသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှင်ဟိုမိုင်50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ကား model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူနံပါတ်ကတော့တစ်မျိုးပေါ့နော်ဥစား EMPG လို့ခေါ်တယ် electronic ဥစားမာဖို့ကြွယ်အဲ့ဒါဆိုရင်တချို့က80 90အလားလောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါပေမဲ့ concept နဲ့ဥစားပြထားတာများတယ်full electric တွေပါတယ်တော့တင်မတွေ့အောင်ဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးကြည့်တဲ့အချိန်မှာ तू က full electric car ပေါ့နော်ဒါပေမဲ့ဒီ show ပွဲကို Tesla မလာဘူးဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတော့ तू က full electric car ပဲဒါပေမဲ့သူ့မှာ engine တိတိလေးပါတယ
်ကိုချမ်းမြောင်ရောကားတွေသွားကြည့်ခဲ့ရတော့ဟိုဘလို့ကားမျိုးတွေကိုကိုယ်စိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ်တူရာထုတ်ရဒါပေမဲ့ဟိုပြောရမယ်ဆိုကိုပိုင်းကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ
်။အော်သူက Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်ဟိုပိုကြိုက်တာလား
။ Honda Civic ကဈေးနှုန်းကြောင့်လည်းကြိုက်တယ်။သူက hybrid မဟုတ်ပြင်မဲ့လည်း gas engine ဖြစ်နေပြင်မဲ့သူကဥစား mileage ကတကာလင်ကိုဥစား30ကျော်လောက်ရမယ် highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့mileage တော့ကောင်းတယ
်ဒီ Datsun ရောတုံးတယ် hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှင် Datsun ကြီးပဲတုံးလို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
ကျွန်တော်ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟို gas engine နဲ့ပေါင်းတာကပူကြိုက်တယ်ဆိုတော့နှစ်ခုရတာပေါ့နော်ဒါပေမဲ့များသောဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေနောက်ကြီးတိတ်ပြီးတော့ဥသာတိတ်မလာဘူးတိတ်ပြီးတော့ excitement မဖြစ်ဘူးပေါ့နော်တို့ကပြိုင်ရတယ်မတူဆိုတော့နောက်ကြီးတိတ်ပြီးတော့ဟိုသာစိတ်လုံးမရှာဘူးပေါ့နော်ဒါပေမဲ့နောက်မှကြရင်အဲ့ဒီကားတွေပို့ပြီးတော့လို့ကြံရတဲ့တူအောင်လုပ်မယ်ဖတ်ပုံမလို့
တာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။စောစောကစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်နှွင့်နေချိန်မှာရုတ်တရက်အတန်ဖန်ရပ်ဆိုင်သွားခဲ့ရလို့နားဆင်နေတဲ့ပြည်သက်အတွက်အဆင်မပြေဖြစ်ခဲ့ရတာကိုတော့အနုညွတ်တောင်းပန်ပါလေရှင်။ထုတ်လွှင့်နေကြအရီတာအာဘောအစီအစဉ်ကိုလည်းဆက်လက်ပြီးတော့ထုတ်လွှင့်မပေးနိုင်တော့ဘူးဆိုတာကိုအသိပေးလိုပါလေရှင်။ VOA American တန်ကနေ2019ခုနှစ် January February 9ရက်အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်းတနားရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အင်္ဂါနေ့ညပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒီအခုအင်္ဂါနေ့မနေ့ခင်းကထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမတို့ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးမသတ်ခင်မှာတော့ထိတ်တန့်ရောက်တရင်အချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်တားမြင့်မိန့်ကိုဘာကြောင့်ပြန်လဲပြဋ္ဌာန်းပေးတဲ့ ਨੇ ဆိုတဲ့ရှောက်ထားချက်ကိုအမေရိကန်တရားရေးဌာနကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ဒီနိုင်ငံအနောက်ဖက်ချမ်းအယူခံတရားရုံးကိုတင်ပြခဲ့ပါတယ်။အမေရိကန်အနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာသမ္မတရဲ့အမိန့်ကိုဆက်ပြီးတော့တားဆီးသင့်မသင့်ဆိုတာကိုဒီကနေ့အင်္ဂါနေ့ကြလို့ရှိရင်ကြားနာစစ်ဆေးမှာပါ။သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내2ခုနဲ့နိုင်ငံသားရေးဝန်ကြီးဟောင်း2ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးမှာရှောက်ထားခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ John Kerry နဲ့ Madeleine Albright တို့အပါအဝင်ဩဇာညောင်းတဲ့ဒီမိုကရက်တွေကသမ္မတရဲ့အမိန့်ဟာအသေးချာစဉ်းစားလုပ်ခဲ့တာမဟုတ်ဘူး။လက်တွေ့ကျင့်သုံးတဲ့နေရာမှာအား내ချက်တွေများတယ်၊ရှင်းလင်းမှုမရှိဘူးလို့ထောက်ပြပြီးတော့သမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ကိုဆက်ပြီးတော့တားဆီးထားပေးဖို့အမေရိကန်အနောက်ဖက်ချမ်းဒီခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးကိုသဘောထားထင်မြင်ချက်တွေပေးပို့ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့စစ်တပ်ကိုပြေးဝထောက်ခံထောက်ပံ့အားပေးသွားမှာဖြစ်တဲ့အကြောင်းဖလော်ရီဒါပြည်နယ်တမ်ပန်မြို့ကမက်ဒီလ်လေတပ်အခြေစိုက်စခန်းမှာဒီ CENTCOM လို့ခေါ်တဲ့အမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်ကိုတနင်္လာနေ့ကတွားရောက်ဆင်မှမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီသမ္မတဒေါ်နယ်ထရမ့်အခုနှောင်းနှစ်ပိုင်းအတွင်းဗြိတိန်ကိုတရားဝင်တွားရောက်တဲ့အခါမှာဒီလွှတ်တော်ထဲမှာစကားပြောခွင့်ပေးမဲ့ကိစ္စကိုသူ့အနေနဲ့အပြင်းထန်ဆန့်ကျင်ကန့်ကွက်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဒီ February 3ရက်နေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြကြပြတ်ပြတ်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီလိုမျိုးကုလသမဂ္ဂရဲ့အစီရင်ခံစာပါတွေးရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့အလွန်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနည်းမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆက်ဆဲချက်တွေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်ရတဲ့အကြောင်းကိုဒီအစင်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အတည်ပြုနေတဲ့အကြောင်းကိုနိုင်ငံသားရေးဌာနအရှေ့အခြားရေးရာပြောခွင့်ရအမျိုးသမီးကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။တခါဒီရခိုင်ပြည်နယ်မောင်တော်မြို့နယ်ရွှေဘဟိုဖုံးတော်ကြီးကျောင်းတိုက်မှာ YW စာသားပါတဲ့စိတ်ကြွဆေးပြား42သိန်းကျော်နဲ့လက်နက်ခဲယံအချို့ကို February 5ရက်နေ့တုန်းကဖမ်းဆီးရရှိခဲ့ပါတယ်။ရွှေဘဟိုဖုံးကြီးကျောင်းကကျောင်းတိုင်ဆရာတော်စီးနှင်းလိုက်ပါလာတဲ့ကားကိုစစ်ဆေးရေးဂိတ်တစ်ခုမှစစ်ဆေးစဉ်ကားပေါ်မှာစိတ်ကြွဇွေးတွေတွေ့ခဲ့တယ်လို့ဖုံးတော်တွေ့ခဲ့တဲ့အတွက်ကြောင့်မလို့ဖုံးတော်ကြီးကျောင်းကိုတပ်ဆိုင်ရာကတွားရောက်စစ်ဆေးခဲ့တာမှာအခုလိုမျိုးစိတ်ကြွဆေးပြားအများပြားဖမ်းဆီးရမိတာဖြစ်တယ်ဆိုပြီးတော့မောင်တော်မျိုးနဲ့ရဲတပ်ဖွဲ့မှုက VOA မြန်မာပိုင်းကိုပြောပါတယ်။တခါဒီမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေကကလေးငယ်တွေအပါအဝင်အာရှနဲ့အရှေ့အာရှနဲ့ Pacific ဒေသတွေကကလေးငယ်တွေဆက်လက်ရှင်သန်နေထိုင်ရေးအတွက်ကိုအရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့ American Dollar 42တန်းရန်ပုံငွေလိုအပ်တယ်လို့ကုလသမဂ္ဂကလေးသူငယ်များကူညီစောင့်ရှောက်ရေးအဖွဲ့ UNICEF ကဒီကမ္ဘာအလှူရှင်တွေကိုပန်ကြားလိုက်ပါတယ်2019ခုနှစ်အတွင်းမှာကလေးငယ်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်နေကြောင်းတင်ပြထားတဲ့အစီရင်ခံစာထဲမှာမြန်မာနဲ့မြောက်ကိုရီးယားနိုင်ငံကကလေးတွေရဲ့အခြေအနေတွေကိုအသာပေးဖော်ပြထားပါတယ်။မြန်မာနိုင်ငံကပြည်နယ်၃ခုမှာကာလကြာရှည်ဖြစ်နေတဲ့ပဋိပက္ခတွေကအိုးအိမ်ပြေထွက်ပြေးနေကြရသူ2,000ထက်မနည်းရဲ့အခြေအနေကိုပို့ပြီးတော့စိုးစီတယ်လို့အဲဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်မှုကဥစာမိုးဝေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.